မြန်မာနိုင်ငံမှာဒီလက်ကင်ဖုန်းကနေအင်တာနက်ဆက်သွယ်မှုကိုဒီနေ့နေ့လယ်ပိုင်းကစပြီးတော့အာဏာသိမ်းယူအုပ်ချုပ်နေသူတွေကဖြတ်တောက်ထားပါတယ်။နေပြည်တော်မှာသမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့အမှုရုံးချင်းဒီနေ့ရှိပေမဲ့အင်တာနက်ဆက်သွယ်မှုမရလို့ဗီဒီယိုကွန်ဖရင့်ဆင်းနဲ့အမှုကြားနာမှုမလုပ်နိုင်ခဲ့ဘူးလို့ဥပဒေအကျိုးဆောင်ရှေ့နေကြီးဦးခမောင်စောကပြောပါတယ်။လက်ရှိအမှု၄ခုနဲ့တရားစွဲခံထားရတဲ့ဒေါအောင်ဆန်းစုကြည်အတွက်ဥပဒေအကျိုးဆောင်နိုင်ဖို့အတွက်ရှင်းနေကြီးဦးခင်မောင်စောခွင့်ပြုချက်မရသေးပေမဲ့အကျိုးဆောင်အဖွဲ့တွေကအငြင်းတန်းရှင်းနေဦးယူရချင်းနဲ့ဒေါ်မင်းမင်းဆိုးတို့ကိုအမှုအတွက်ရှင်းနေလိုက်ဖို့ရဲကခွင့်ပြုချက်ပေးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်တို့အမှုကိုရှေ့တပတ်ဗုဒ္ဓဟူးမတ်လ24ရက်နေ့ကိုရွှေ့ဆိုင်းလိုက်တယ်လို့ရှင်းနေကြီးဦးခင်မောင်စောကပြောပါတယ်။ရန်ကုန်မြို့မှာတော့မနေ့ရက်ကလက်နက်ကင်တပ်တွေအကြမ်းဖက်တိုက်ခိုက်မှုတိုးမြင့်လုပ်ခဲ့ပြီးတဲ့နောက်မှာမြို့နယ်6ခုမှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားပါတယ်။လိုင်သားရ၊ရွှေပြည်သာ၊တောင်တကုံ၊မြောက်တကုံ၊တကုံစိတ်ကန်းနဲ့မြောက်ဥကလာပါမြို့နယ်6ခုမှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်။ရန်ကုန်မြို့မှာဒီမနေ့ရက်ကစစ်ရဲတွေရဲ့ပစ်ခတ်မှုကြောင့်တေဆုံထိခိုက်ဒဏ်ရာရသူအများအပြားရှိခဲ့ပေမဲ့လည်းဒီနေ့အများအပြားလမ်းပေါ်ထွက်လာပြီးတော့ဆန္ဒပြခဲ့ကြပါတယ်။တရားမျှတမှုအမှန်တရားအတွက်စိုးရိမ်နေကြကနေဆန္ဒထွက်ပြရတာလို့ဆန္ဒပြလူငယ်တယောက်ကအခုလိုပြောပါတယ
်။ဆက်အာနာရှင်စီးနေချုပ်ချုံတာပါညီမတို့လုံးဝမနေနိုင်ပါဘူး။အဲ့ဒါကြောင့်ညီမတို့အခုလိုမျိုးလမ်းပေါ်ထွက်လာခြင်းဖြစ်တဲ့ကိုယ့်အသက်အန္တရာယ်နဲ့ကိုယ့်ရောက်နေတိုင်းအတက်နိုင်လို့အဲ့လိုရှောင်ကြဉ်မှုရောပေါ့နော်။
နောက်ထပ်20ကျော်လူငယ်ကလည်းသူတို့အနာဂတ်အတွက်အခုလိုဆန္ဒပြနေတာဖြစ်တယ်လို့ပြောပါတယ်။
မတို့အနာဂတ်အတွက်ကိုညီမတို့ကစူးစမ်းရုံးကြမယ်ဒီစစ်အာဏာရှင်သိမ်းမှုလို့လုံးဝလက်မခံအဲ့ဒါကြောင့်မလို့ညီမတို့ကအတက်နဲ့လဲပြောပေါ့နော်ထွက်လာရတာပါဒီခြေထဲမှာလည်းညီမတို့ကပေါ့အဲ့လိုမျိုးတေးရလွားရတာတွေရှိတယ်ညီမကိုယ်တိုင်ဆွဲခဲတဲ့တည်းပါဘူးပါတယ်ဒါပေမဲ့ညီမတို့အခွင့်အရေးစူးစီးပြီးတော့ညီမကိုပြန်ပြီးကယ်ထုတ်လာတော့ညီမအပြင်ကိုပြန်ရောက်လာတာပါဟုတ်စူးရမ်းပေါ့လမ်းလျှောက်နေရတာပေါ့နော်
မန္တလေးမြို့မှာလည်းပြည်သူအများအပြားဒီကနေ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။လုံခြုံရေးတပ်တွေပြစ်ခတ်မှုကြောင့်ဒီနေ့လည်းလှိုင်းသာယာမြို့နယ်အပြင်မန္တလေးမြို့အောင်ပန်းမြို့အောင်လံမြို့မြင်းကြံမြို့ဂျိုးပင်ကောင်းမြို့တွေမှာတေဆုံထဏ်ရာရသူတွေရှိပါတယ်။ဖေဖော်ဝါရီလ1ရက်နေ့မှာဆရာနာတင်းခဲ့ပြီးတဲ့နောက်လက်နက်ကင်တပ်တွေကဒီဆန္ဒပြပြည်သူတွေအပေါ်အကြမ်းဖက်နှိမ်နှင်းဖြိုခွင်းနေတာမိနစ်တနည်းကနေနေတော့တေဆုံသူတရက်ထဲမှာအများဆုံးဖြစ်ခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကတောင်းဆိုနေတဲ့ကြားကသွေးထွက်တန်ရုပ်ဖြစ်အောင်ဆက်လုပ်နေတဲ့အပေါ်မှာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံတွေကသူနဲ့အဆက်အသွယ်ရှိသူတွေပြောပြချက်အရစနစ်တနည်းကနေရုံးပရက်အတွင်းမှာတပ်ဖြတ်မှုတွေဆန္ဒပြသူတွေအပေါ်မတရားလုပ်တာတွေဖမ်းဆီးခံရတဲ့သူတွေအပေါ်နှိပ်စက်မှုတဲ့သတင်းတွေကိုကြေကွဲစွာသိခဲ့ရတယ်လို့သူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စေဝင်နန်းတွေကိုရရဆက်ဆက်လုပ်တာအများပိုင်းအခြေခံဆောက်ဦးတွေကိုဖျက်ဆီးနေတာတွေဟာငြိမ်းချမ်းတည်ငြိမ်ရေးကိုအကြီးအကျယ်ထိခိုက်တယ်လို့အထူးကိုယ်စားလှယ်ရှရနာဘာဂနာကပြောပါတယ်။ဒေတာတွေနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာပြည်သူတွေအတွက်အတူဒီစီလုံးမှုပြသပြီးတော့သူတို့လိုလားတဲ့ဒီမိုကရေစီမျှော်မှန်းချက်တွေအကောင့်ထဲပေါ်လာအောင်လုပ်ရမယ်လို့မနေ့ရက်ကဒီကုလသမဂ္ဂတွင်မှူးချုပ်ရဲ့အထူးကိုယ်စားလှယ်ကတုံ့ပြန်ပါတယ်။အာဏာသိမ်းစစ်ကောင်ဆောင်တွေဟာအာဏာနဲ့မထိုက်တန်ပဲနဲ့အချုပ်တန်တိုင်နောက်မှသာရှိတဲ့နယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကလည်းသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားပါတယ်။သူတို့စီကငွေကြေးနဲ့လက်နက်စီးဆင်းမှုရပ်အောင်ချက်ချင်းလုပ်ရမယ်။သူကတောင်းဆိုသလိုမျိုးဒီကုလသမဂ္ဂအနေနဲ့ဆောင်ရွက်ပေးပါလို့လူခွင့်ရေးဆိုင်ရာအထူးတန်တမန်ကပန်ကြားထားပါတယ်။ဒီနေ့မနေ့ရက်ကဒီမတ်လ14ရက်နေ့ကရန်ကုန်တိုင်းလှိုင်သာယာမြို့နယ်ဆက်မှုဆောင်မှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံထားတဲ့လုပ်ငန်းတချို့ဖျက်ဆီးခံခဲ့ရပြီးတဲ့နောက်မှာမြန်မာနိုင်ငံတွေကတရုတ်အကျိုးစီးပွားတွေအတွက်စိုးရိမ်နေလို့တရုတ်နိုင်ငံကဒီကနေ့ပြောကြားပါတယ်
။ "对中方机构和人员安全受到影响，非常关切。中方希望缅方"
တရုတ်ပိုင်လုပ်ငန်းတွေနဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးအတွက်တိတ်ကုံစိုးရိမ်နေလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကျောင်းလီကျန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါမြန်မာနိုင်ငံထဲမှာရှိတဲ့တရုတ်လူမျိုးတွေလုံခြုံရေးကိုအကာအကွယ်ပေးဖို့နဲ့အလားတူအဖြစ်မျိုးနောင်ထပ်မဖြစ်အောင်လို့အစွမ်းကုန်ရှောင်ချဖို့အတွက်တရုတ်နိုင်ငံကမျှော်လင့်နေလို့ဆိုပါတယ်မနေ့တုန်းကတရုတ်လုပ်ငန်းဆက်ယုံတချို့ဒီဖျက်ဆီးမိရှို့ခံခဲ့ရပြီးတရုတ်ဝန်ထမ်းတွေများစွာဒဏ်ရာရခဲ့တယ်လို့ပိတ်မိတဲ့ဝန်ထမ်းတချို့လည်းရှိတယ်လို့တရုတ်ရန်ကုန်မြို့တရုတ်တန်ယုံကထုတ်ပြန်ပါတယ်ထိခိုက်ခဲ့တဲ့လုပ်ငန်းအများစုကအထည်ချုပ်လုပ်ငန်းတွေဖြစ်တယ်လို့ဆိုပါရယ်အဲ့ဒီအခြေအနေမျိုးထပ်မဖြစ်အောင်လို့ထိထိရောက်ရောက်ဆောင်ရွက်ကင်တွယ်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြောထားတယ်လို့တရုတ်အစိုးရပြောခွင့်ရကဒီကနေ့ပြောပါရယ
်這次事件性質十分惡劣事件發生後中國駐緬甸使館
ဖြစ်ခဲ့တဲ့အခြေအနေဟာတိတ်ကိုဆိုပါရယ်ဖြစ်ဖြစ်ခဲ့ပြီးချင်းမှာပဲတရုတ်တန်ယုံကဒီမြန်မာနိုင်ငံထဲကတရုတ်လုပ်ငန်း ကုန်သည်ကြီးများအသင်းအပြင်သက်ဆိုင်တဲ့လုပ်ငန်းတွေကိုဆက်သွယ်ခဲ့ပါတယ်။တရုတ်လုပ်ငန်းတွေရဲ့လူပုဂ္ဂိုလ်တွေရဲ့ဒီလုံခြုံရေးကိုဒေသခံရဲတွေအနေနဲ့ထိထိရောက်ရောက်ကာကွယ်ပေးဖို့အတွက်တရုတ်တန်ရုံးကချက်ချင်းတောင်းဆိုခဲ့တယ်လို့တရုတ်အစိုးရပြောခွင့်ရသူကပြောခဲ့တာပါ။ဒီမြန်မာနိုင်ငံမှာနောက်ထပ်သွေးထွက်တန်ရုံးမဖြစ်အောင်ကာကွယ်ဖို့လိုတယ်လို့လည်းဒီနေ့သတင်းစာရှင်းလင်းပွဲမှာပြောခွင့်ရအကြောင်းလေးချမ်းကပြောကြားပါတယ်
။ women 希望缅甸各方保持冷静克制从缅甸人民的根本利益出发
မြန်မာပြည်သူတွေအကျိုးအတွက်အားလုံးတည်တည်ငြိမ်ငြိမ်ထိန်းထိန်သိမ်းသိမ်းလှုပ်ဖို့မျှော်လင့်တယ်လို့ပြောသွားတာပါနောက်ထပ်သွေးထွက်တန်ရုံအဖြစ်တွေမဖြစ်ရေးကိုအဓိကဦးစားပေးကာကွယ်ပြီးတော့တဲမာမှုတွေရှော့အောင်လုပ်ရမယ်လို့လည်းဆိုပါတယ်ဒီမြန်မာပြည်မှာသူနီးသူဟန်နဲ့ဒီဒီမိုကရေစီနီးလန်းကြအသွင်ကူးပြောင်းရေးကိုဆက်ပြီးလှုပ်သွားနိုင်ဖို့ဖွဲ့စည်းပုံဥပဒေပေါင်းတွေကနေပြီးတော့တိုင်ပင်ဆွေးနွေးဖို့လည်းတရုတ်ဘက်ကအလေးထားတိုက်တွန်းနေဆိုတာကိုတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမတ်လ14ရက်နေ့ဟာမြန်မာနိုင်ငံမှာလုံခြုံရေးတွေလက်ချက်နဲ့အသေးအပြအများဆုံးရက်တရက်ဖြစ်ခဲ့ပါတယ်ပြည်သူတွေအပေါ်အကြမ်းဖက်တာကိုဂျပန်အစိုးရအနေနဲ့အပြင်းထန်ဆုံးပြစ်တင်ရှုံချတယ်လို့ဂျပန်ကက်ဘိနက်ဝန်ကြီးအဖွဲ့အတွင်းဝန်ချုပ်ကတ်ဆူနိုဘူကာတိုကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်မြန်မာနိုင်ငံအခြေအနေတွေကိုစောင့်ကြည့်နေပြီးတော့ဘလို့တုံ့ပြန်မယ်ဆိုတာစဉ်းစားမယ်လို့လည်းဆိုပါတယ
် Ekizai Kyoryu ka Seisaku mo Kongo no Taiyu については事態の推移また関係各国の態度を踏まえながらそうした動向をしっかり注視し
မြန်မာနိုင်ငံကအခြေအနေပေါ်မူတည်ပြီးတော့စီးပွားရေးအရာမူဝါဒပိုင်းအရာဘလို့တုံ့ပြန်မယ်ဆိုတာဂျပန်နိုင်ငံကစဉ်းစားမှာဖြစ်ပါတယ်အခုလိုစဉ်းစားနေတဲ့တစ်ချိန်တည်းမှာပဲဖြစ်ပေါ်တိုးတက်နေတဲ့အခြေအနေတွေကိုဂျပန်ကစောင့်ကြည့်နေပါတယ်လို့ဂျပန်ကက်ဘိနက်ဝန်ကြီးအဖွဲ့အတွင်းဝန်ချုပ်ကာတိုကပြောကြားသွားတာဖြစ်ပါတယ်ရှင်